အမေရိကန်ပြည်သူတွေအနေနဲ့ဒီနိုင်ငံရဲ့အမြင်ကွဲမှုတွေကိုဘေးဖယ်ပြီးတော့အမြင်သစ်နဲ့ရှေ့ဆက်သွားကြဖို့အတွက်ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာရွေးကောက်ပွဲကြရဲ့ဝင်ပြရမယ့်သမ္မတလောင်းအဖြစ်ပါတီရဲ့ရွေးချယ်မှုကိုလက်ခံကြောင်းကမလာဟဲရစ်ဒီရှီကာဂိုမြို့မှာကျင်းပနေတဲ့ပါတီညီလာခံနောက်ဆုံးနေ့ကြာသပတေးညတော်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။ And I want you to know.I promise to be a president for all Americans. You can always trust me.
နိုင်ငံရေးအမြင်မျိုးစုံနဲ့ဒီသူ့ရဲ့မိန့်ခွန်းကိုကြီးနေကြတဲ့သူတွေကိုသူဟာအမေရိကန်ပြည်သူအားလုံးအတွက်သမ္မတဖြစ်စေရမယ်ဆိုတဲ့ကတိပေးပါတယ်လို့ဒုသမ္မတ Harris ကပြောကြားခဲ့တာပါပါတီနဲ့ကိုဂျိုးထက်နိုင်ငံကိုအမြဲရှေ့တန်းတင်မဲ့သူတရားဥပဒေစိုးမိုးရေးလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေနဲ့ငြိမ်းချမ်းချမ်းချမ်းအာဏာလွှဲပြောင်းရေးစတဲ့အမေရိကန်တွေထားတဲ့တံပိုးထားတဲ့မူတွေကိုအမြဲတမ်းဆွဲကင်ထားမဲ့သူဖြစ်တယ်ဆိုတာယုံကြည်ကြဖို့ကိုလည်းဒီမိန့်ခွန်းထဲမှာပြောကြားသွားပါတယ်ဂျမေကာကျွန်းသားနဲ့အိန္ဒိယသူတို့ကနေမွေးဖွားလာတဲ့ဒုသမ္မတကမလာဟဲရစ်ကအမေရိကန်မှာရွှေပြောင်းအခြေချတဲ့သူတို့မိသားစုနောက်ကြောင်းအစိုးရရှင်းနေဖြစ်သူလောက်ကင်ခဲ့တဲ့လောက်ရတွေကိုမိနစ်40ကြာမိန့်ခွန်းထဲမှာထည့်သွင်းပြောကြားပြီးတော့အမေရိကန်ပြည်သူတွေအားလုံးရဲ့မယ်ရအောင်လို့ဆွဲဆောင်ခဲ့ပါတယ်။သူနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့် Republican Party သမ္မတလောင်း Donald Trump သာအနိုင်ရခဲ့မယ်ဆိုရင်နိုင်ငံအတွက်အင်ပတန်ဆိုးရိမ်စရာဖြစ်တယ်ဆိုတာကိုလည်း Democratic Party သမ္မတလောင်း Kamala Harris ကမိန့်ခွန်းထဲမှာပြောကြားသွားပါတယ်။နိုင်ငံရေးမူဝါဒဒါပိုင်းဆိုင်ရာမှာတော့အမေရိကန်ပြည်ထောင်စုအားကောင်းလုံခြုံရေးကိုအမြဲအလေးထားဆောင်ရွက်မှာဖြစ်ကြောင်းယူကရိန်းနဲ့ဒီဆီးရဲမဟာမိတ်နေတို့အတွက်အမေရိကန်ကအင်အားခိုင်မာစွာနဲ့အမြဲရှိနေမှာဖြစ်တယ်လို့ပြောပါရယ်။အစ္စရေးနိုင်ငံအနေနဲ့ကိုကုတ်ကိုခုခံကာကွယ်ခွင့်ရှိတဲ့အပေါ်အမေရိကန်ကထောက်ကမ်းကြောင်းပြောခဲ့တယ်လို့ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းပြည်သူတွေခံစားနေရတဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ပြီးတော့လွတ်လပ်လုံခြုံစွာနဲ့ကိုယ်ကံကြမ္မာကိုဖန်တီးနိုင်ရေးကိုလည်းသူ့အနေနဲ့အားပေးတယ်လို့ဒီမိုကရက်တစ်သမ္မတလောင်းဒီကမလာဟဲရစ်ကပါတီညီလာခံနောက်ဆုံးနေ့မိန့်ခွန်းထဲမှာပြောကြားသွားခဲ့ပါရယ်။